1982ခုနှစ်ကပါကစ္စတန်နိုင်ငံကနေခွဲထွက်မဲ့လွတ်လပ်ရေးတိုက်ပွဲကာလအတွင်းရာဇဝတ်မှုကျူးလွန်ခဲ့တဲ့ Islamic ထိပ်တန်းကောင်းဆောင်တယောက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကကူးမြင့်လိုက်ပါတယ်။အသက်83နှစ်အရွယ်ဂျမတ်အီအစ္စလာမီပါတီကောင်းဆောင်မိုဟီရာဟီရာမန်နီဇာမီကိုပုတ်တဟူးနဲ့အစောပိုင်းကတခါဗဟုအချင်းထောင်မှာကျိုးပေးကူးမြင့်လိုက်တာလို့ပြည်ထောင်စုကြီးအာဆတ်ဒူဇာမင်ခန်းကပြောပါတယ်။ပြီးခဲ့တဲ့ကွန်မြူမှုတွေအပြီးစန့်ကျင်ကာကွယ်မှုတွေဖြစ်ပွားခဲ့တဲ့လိုမျိုးနောက်ထပ်ဆန္ဒပြမှုတွေဖြစ်ပွားမလာအောင်အာဏာပိုင်တွေကနိုင်ငံတော်ဝန်လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားခဲ့ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း40ကျော်က6လကျော်ကြာဖြစ်ပွားခဲ့တဲ့စစ်ပွဲကာလအတွင်းနေဇာမီအပေါ်လူအစုလိုက်အပြုံလိုက်တပ်ဖြတ်မှုနဲ့မီးရှို့မှုတွေအပါအဝင်စွဲချက်၁ခုနဲ့2014ခုနှစ်အတွင်းကခုံရုံးဖွဲ့စစ်ဆေးခဲ့တာပါ။သူကတော့ဆွဲချက်အလုံးကိုကျူးလွန်ခဲ့ခြင်းမရှိကြောင်းညင်ဆန်းခဲ့ပါတယ်။အဲ့ဒီကာလတုန်းကအရှေ့ပါကစ္စတန်လို့ခေါ်ပြီးလွတ်လပ်ရေးရပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်ကိုနာမည်တွင်ခဲ့တဲ့ဒေသမှာဖြစ်ပွားခဲ့တဲ့6လကြာစစ်ပွဲကာလအတွင်းပါကစ္စတန်စစ်သားတွေကိုဒေသခံတွေကပူးပေါင်းကူညီခဲ့ပြီးတဲ့နောက်လူပေါင်း3သန်းကိုတပ်ဖြတ်ခဲ့ရုံမကအမျိုးသမီးပေါင်း2သိန်းကိုအဓမ္မပြုကျင့်ခဲ့တယ်လို့လူပေါင်း10သန်းကိုလည်းနေရာစုံကထွက်ပြေးစေခဲ့တယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောထားပါတယ်ရှင်။